ကရင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ KNU တပ်မဟာ9နေမီတဲကနေအစိုးရဝန်ထမ်းတွေထွက်ခွာသွားကြဖို့နောက်ဆုံးသတ်မှတ်ရဒီကနေ့ဖေဖော်ဝါရီလ10ရက်နေ့ပြည့်သွားတဲ့အချိန်မှာတော့ထွက်ခွာသွားတဲ့အရက်ဖက်ဝန်ထမ်းက100ကျော်ရှိပါတယ်။ကရင်ပြည်နယ်ဖားပုံခရိုင်တွေကဌာနပေါင်းစုံမှာအလုတ်လုတ်ကိုင်နေကြတဲ့ဝန်ထမ်းတွေကနေရက်ကိုပြန်ကုန်ကြတာလို့ဒေသခံတွေကပြောပြပါတယ်။ဖားပုံခရိုင်မှာစစ်ကောင်စီရဲ့အုပ်ချုပ်ရေးအစားKNU အုပ်ချုပ်ရေးနဲ့အစားထိုးသွားဖို့ကြိုးစားနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်
။ KNL တက်မဟာငါထိန်းချုပ်တဲ့ဖားပုံခရိုင်ထဲမှာစစ်ကောင်စီရန်နေရာလဲပတ်လို့မရအောင်ဌာနဆိုင်ရာဝန်ထမ်းတွေကိုဖေဖော်ဝါရီလ10ရက်နေ့ကစပြီး10ရက်အတွင်းအ мян ဆုံးပြန်လည်ထွက်ခွာသွားဖို့ဇန်နဝါရီလကုန်ပိုင်းမှာတက်မဟာငါကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ထုတ်ပြန်ချက်ထဲမှာပြောထားတဲ့နောက်ဆုံးသတ်မှတ်ရဒီနေ့ဖေဖော်ဝါရီလ10ရက်နေ့ရောက်ချိန်မှာတော့ဖားပုံကနေထွက်ခွာသွားတဲ့အစိုးရဝန်ထမ်းတရားကျော်ရှိတယ်လို့မြို့ကန်တယောက်ကအခုလိုပြောပါတယ်
။ဒီနေ့ဝန်ထမ်းတွေရှေ့ကြတယ်လေ။အဲကြောင့်ဝန်ထမ်းတွေရတော့ပြန်စစ်လိုက်ကုန်ပြီ။သူတို့ကိုယ့်ရင်ကိုပြန်ရတော့တောက်တော့ပြန်ရလိုက်ပဲထပ်တော့မဟုတ်ဘူးလေ။တရားကျော်ပြန်ဝန်ထမ်းတွေဆန္ဒများကြီးပဲ။ကျွန်တော်တို့ဒီကနေ့ကနေရတော့လေသူ့ဘာသူတွေရောသူကလုံးကြီးတောင်းမယူပြောတဲ့ကွာ။တောက်ပြီပေါ့ဝန်ထမ်းတွေရတော့မထွက်နိုင်တော့ဖြစ်တည်မှုတွေဖြစ်လို့ရှိရင်တစ်ခါရောက်မှာ။သူကဒေသခံတွေဆစ်သူတွေတော့အခုက
ဖားပုံမြို့ဌာနဘောင်းဆောင်ကအမျိုးသမီး82ဦးအမျိုးသား62ဦးအားလုံးပေါင်း134ယောက်လောက်ထွက်သွားကြပြီလို့ KNU တပ်မဟာငါဗျူဟာမူဗိုလ်မှူးကြီးစောထူးကျော်ကကရင်သတင်းစင်ကိုပြောခဲ့ပါတယ်။ရဲဝေးကဌာနဆိုင်ရာဝန်ထမ်းတွေနေရပ်ပြန်သွားပေမဲ့ဖားပုံမြို့ကန်ဝန်ထမ်းတွေကတော့မြို့မှာပဲဆက်ရှိနေတဲ့အတွက်စီရေးတင်းမာလာနိုင်မဲ့အခြေအနေကိုစိုးရိမ်နေကြပါတယ်။ဖားပုံခရိုင်ထဲမှာစစ်ကောင်စီလက်အောက်ခံဝန်ထမ်းတွေအစား KNU အုပ်ချုပ်ရေးစနစ်နဲ့အစားထိုးသွားမယ်လို့ KNU တပ်မဟာငါပြောခွင့်ရပထမမန်းကပြောပါတယ်
စစ်ကောင်စီကတန်းအားတဲ့ဝန်ထမ်းတွေကထွက်ခွာခုတကြတာကျွန်တော်တို့ကအပြစ်ပေးထုတ်ပြန်ကြတဲ့ဖြစ်ပါတယ်အဓိကတော့စစ်ကောင်စီကနေပြီးတော့ဆက်မှန်ပြီးတော့တာဝန်ပေးခံလိုက်တဲ့ဒီအုပ်ချုပ်ရေးဘက်မှရှိတဲ့တခြားသောဌာနတွေပေါ့နော်ဟိုသူရဲ့အုပ်ချုပ်ရေးစနစ်နဲ့ပြန်လဲပြီးတော့မှချုပ်ရေးအစီအမံဆောင်ရွက်တော့မှလည်းဖြစ်ပါတယ
်လက်ရှိဖားပုံမြို့နယ်ထဲမှာကျန်းမာရေးပညာရေးကအစ KNU ရဲ့အုပ်ချုပ်မှုစနစ်နဲ့လဲပတ်နေတယ်လို့ပထမမန်းကပြောပါတယ်ဖားပုံမြို့နယ်နဲ့အနီးပတ်ဝန်းကျင်မှာတော့ KNU တပ်မဟာငါတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲငယ်တွေမကြမကြာဖြစ်နေတယ်လို့ဖားပုံမြို့ကန်ကပဲဆက်ပြောပါတယ်
။ဖြစ်နေတဲ့တိုက်ပွဲငယ်တွေပေါ့။တကယ်ကြီးအပေါ်ပဲပေါ့။ဒီကမမအပေါ်ပဲလေအဲမင်းနေနေကြည့်တယ်မကြားနဲ့။သူကချောင်းကြည့်တယ်ပဲဒီအပေါ်မှာကအကြီးကြီးပဲဖြစ်တယ်အဲ့လိုမရှိသေးဘူ
း။စီရေးပရိပခဖြစ်နေတဲ့ဖားပုံမြို့နယ်အတွင်းမှာဖုံးဆက်သွယ်ရေးတွေပြတ်တောက်နေတဲ့အခြေအနေတွေလည်းကြုံနေရပါတယ်။ကရင်ပြည်နယ်ဖားပုံခရိုင်တွေကဖားပုံမြို့နယ်ဘက်မှာမြန်မာစစ်တပ်ရိခါပို့ဖို့အတွက်ကားလမ်းဖောက်လို့ရေးကိစ္စနဲ့ပတ်သက်ပြီး2018ခုနှစ်မတ်လတည်းကစလို့ KNU တပ်မဟာငါတပ်ဖွဲ့တွေနဲ့စစ်တပ်အကြားစီရေးပရိပခတွေရှိလာခဲ့တာဖြစ်ပြီးတော့2021ခုနှစ်စစ်အာဏာသိမ်းပြီးနောက်ပိုင်းမှာလည်းတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေပါတယ်။အဲ့ဒီတိုက်ပွဲတွေကြောင့်ဒေသခံရွာသား8000လောက်ထိုင်းမြန်မာနယ်စပ်ဒေသတွေအပါအဝင်ဘေးလွတ်ရာနေရာတွေမှာခိုလုံနေကြရပါတယ်။အလားတူဖမ်းမျိုးနယ်အတွင်းမှာရှိတဲ့စစ်ကောင်စီလက်အောက်ခံတပ်ဖွဲ့တွေနဲ့ဌာနဆိုင်ရာဝန်ထမ်းတွေထွက်ခွာကြဖို့ကိုလည်း KNU တပ်မဟာတိတ်ကလည်းဖေဖော်ဝါရီလ9ရက်နေ့ရက်စွဲနဲ့တတိပေးချက်ထုတ်ပြန်ထားပါတယ်ခင်ဗျာ